ကိုရီးယားနိုင်ငံအကြားနှစ်ပေါင်း60ကြာအပြစ်အရရေးသဘောတူညီချက်ကိုမြောက်ကိုရီးယားကဖောက်ပြက်ပြီးချင်းချောက်နေတဲ့အတိုင်းလှုပ်လာရင်တောင်ကိုရီးယားကလည်းပြက်ပြက်သားသားနဲ့ထိထိရောက်ရောက်တုံ့ပြန်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။တောင်ကိုရီးယားဗိုလ်ချုပ်ကြီးကင်မြွန်ဟွန်းကမြောက်ကိုရီးယားကစစ်အင်အားသုံးပြီးတောင်ကိုရီးယားပြည်သူလူထုရဲ့အသက်အိုးအိမ်လုံခြုံမှုကိုထိပါလာမယ်ဆိုရင်ရန်လိုသူတွေရောအမိတ်ပေးသူတွေကိုပါတိုက်ခိုက်ဖို့ပြင်ဆင်ထားတယ်လို့ဗိုလ်ထုနေကပြောလိုက်ပါတယ်။အင်ကာနေတုန်းကမြောက်ကိုရီးယားဗိုလ်ချုပ်ကြီးကင်မြွန်ချောလ်က1953အပြစ်ခတ်ရက်ရေးသဘောတူညီချက်ဟာဒီလ17ရက်နေ့ကစပြီးလုံးဝတရားဝင်တော့မှမဟုတ်ဘူးလို့ပြောခဲ့တာပါ။ဒါအပြင်အမေရိကန်ဥဆောင်တဲ့မြောက်ကိုရီးယားအပေါ်ပိတ်ဆို့အရေးယူရေးကိစ္စနဲ့တောင်ကိုရီးယားနဲ့အမေရိကန်ပူးပေါင်းဆက်ဆံရေးလေ့ကျင့်မှုတွေကိုညှိနှွံ့ပြီးပြောဆိုရမှာတော့တောင်ကိုရီးယားစစ်တပ်နဲ့အမေရိကန်ဆက်သွယ်ရေးတွေကိုလည်းဖြတ်တောက်ပြစ်မယ်လို့ဆိုပါတယ်။အမေရိကန်ဆိုရကတော့နှစ်စဉ်ပုံမှန်လုပ်နေကြနှစ်နိုင်ငံပူးပေါင်းဆက်ရေးလေ့ကျင့်မှုဟာကာကွယ်ရေးအတက်သွားရည်ရွယ်တာဖြစ်ပြီးဒီအပေါ်မှာမြောက်ကိုရီးယားကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့မြောက်ကိုရီးယားအရှုမြင်နေကြောင်းပြောပါတယ်ရှင်။